ရိုဟင်ဂျာတွေအပေါ်မုန်းစကားနဲ့အကြမ်းဖက်ဖို့လှုပ်ဆော်ချက်တွေပါတဲ့ကြော်ညာတွေကို Facebook ကထိန်းချုပ်ဖြတ်တောက်မှုမလုပ်နိုင်ခဲ့ဘူးလို့ Global Witness အဖွဲ့ကပြောပါတယ်။ Global Witness အဖွဲ့အနေနဲ့အဲ့ဒီလိုကြော်ညာမျိုးရှိခုကို Facebook စီကခွင့်ပြုချက်ယူရတဲ့ဖြစ်စဉ်မှာစမ်းသပ်ခဲ့တာပါ။ဒီချင်းတွေကိုထောက်ပြပြီး Facebook ကအကြမ်းဖက်လှုပ်ဆော်မှုတွေနဲ့အမုန်းစကားတွေကိုထိန်းချုပ်နိုင်မှုမရှိဘူးဆိုပြီး Global Witness ကထောက်ပြလိုက်တာဖြစ်ပါတယ်။Facebook ကအကြမ်းဖက်လှုပ်ဆော်မှုတွေအမုန်းစကားတွေကိုခွင့်ပြုထားတယ်ဆိုပြီးဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက် Facebook ဘက်ကဒီလိုရေးသားမှုတွေကိုစောင့်ကြည့်ထိန်းချုပ်သွားမှဖြစ်သလိုမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့အကောင့်အတော်များများကိုလည်းပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့လည်း Global Witness ကတော့အခုလိုသူတို့စမ်းသပ်ခဲ့တာကိုကြည့်ရင် Facebook ဘက်ကသူတို့ကိအတိုင်းအသေးချာစုံစမ်းထိန်းချုပ်မှုမလုပ်နိုင်သေးဘူးလို့ဝေဖန်ပါတယ်။ Facebook မှာခွင့်ပြုချက်ယူခဲ့တဲ့ကြော်ညာတွေကိုတော့ Facebook မှာပုံနှိပ်မဖော်ပြခဲ့ပါဘူး။အဲ့ဒီအထက်မှာတော့ရိုဟင်ဂျာတွေမကြိုက်တဲ့အသုံးအနှုန်းတွေနဲ့ရိုဟင်ဂျာတွေကိုတပ်ဖြတ်အကြမ်းဖက်ဖို့လှုပ်ဆော်ရေးသားချက်တွေပေါင်းဝင်ပါတယ်။ Global Witness အဖွဲ့ကနိုင်ငံတကာ NGO အဖွဲ့တစ်ဖွဲ့ဖြစ်ပြီးမြန်မာနိုင်ငံကတစ်လုံငန်းကြောက်စိမ့်တဲ့သဘောဝအရင်းမြစ်လုပ်ငန်းတွေအကြောင်းသူတည်တနာပြုစာရန်တွေထုတ်ခဲ့မှုတဲ့အဖွဲ့ဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်မှာအကြမ်းဖက်လှုပ်ဆော်မှုတွေအမုန်းစကားတွေကိုဖော်ပြခဲ့တယ်ဆိုပြီးရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့ Facebook ကပေါ်ဒေါ်လာ150ဘီလီယံနှစ်နာကျင်းနဲ့အမေရိကန်တရားရုံးတစ်ခုမှာတရားစွဲထားပါတယ်